ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့အခု Omicron မျိုးသစ်ကပေါ့နော်အရင် Delta မျိုးဟောင်းနဲ့ရှင်လိုက်လို့ရှင်ပျော့တယ်ဆိုပြီးတော့ယူဆမှုတချို့ရှိနေချင်းမှာမြန်မာနိုင်ငံမှာအခုဒီသရုတ်ထလိုင်းတွေကူးစက်ခံရတဲ့သူကလည်းတော်တော်များလာပြီးတော့ဒီနောက်ဆက်တွဲဘယ်လိုဆက်ဖြစ်နိုင်မယ်ဆိုတာကိုစိုးရိမ်မှုတစ်စုံတစ်ရာလည်းရှိလာကြပါတယ်ဆရာအဲ့ဒီခါကျတော့ဒီအရင် Delta တုန်းကဖြစ်ခဲ့တဲ့နောက်ဆက်တွဲတွေနဲ့ရှင်ကြည့်လိုက်မယ်ဆိုရင်အခုဘယ်လိုထူးကြတာမျိုးကိုဆရာတို့စတွေ့ထားပြီလဲဆရာ
ထူးကြတာဆိုတော့နံပါတ်1ကပေါ့နော်ကျွန်တော်တို့စီမံဒီနှလုံးနဲ့ပတ်သက်တဲ့ကိစ္စလေးနည်းနည်းပါးပါးရှိလာတယ်နှလုံးခုန်တာညံတာပေါ့နော်နောက်ပြီးတော့နှလုံးအားနေသွားတာပေါ့လေကျွန်တော်တို့ကတော့ heart failure လို့ခေါ်တာပေါ့နော်အဲ့ဒီအပိုင်းလေးတွေ့လာတယ်ဆိုတော့ကျွန်တော်တို့အားလေးနည်းနည်းလေးကြောက်လာတယ်ကြောက်လာဆိုဘာလို့လဲဆိုတော့ဒီပထမတစ်ခေါက်တုန်းကဖြစ်တော့ဖြစ်တယ်ကိုယ်တလောက်ကြီးကြီးမတွေ့လာဘူးပေါ့နော်ဒီတစ်ခေါက်ကကျွန်တော်တို့ကြည့်တယ်ဆိုရင်လူကြီးပမာဏအနည်းပါလေဒါပေမဲ့လည်းနှလုံးနဲ့ပတ်သက်တဲ့ဒုက္ခရောက်တဲ့လူတွေတော့ကျွန်တော်တို့ဒီတစ်ခေါက်မှာအထူးကြကြတွေ့လာပထမတစ်ခေါက်မှာကျွန်တော်တို့ဘာတွေ့လာလဲဆိုတော့တစ်မျိုးစီပေါ့နော်အဆုတ်ပေါက်တယ်လို့ပြောတာပေါ့နော် Pneumonia Standard လို့ကျွန်တော်အင်္ဂလိပ်လိုသုံးတာပေါ့လေအဲ့လိုနဲ့ဒုက္ခရောက်တဲ့လူတွေကိုတွေ့တယ်နောက်တစ်ခုကရှုရတွေမတရားတက်ပြီးတော့အခုချိန်ကြာမှစပြီးတော့ Diabetes အသစ်ဖြစ်တာတို့ငကိုလုံးကစီဂျိုယောဂအခန့်ရှိတဲ့လူကနေမတရားတစ်ဖြစ်စီဂျိုတွေထောင်တက်သွားပြီးတော့DK လို့ခေါ်တဲ့ဟိုစီရွေရဲ့အစွန်းဆုံးဆုံး stage school လို့ဟာမျိုးရောက်တာတို့เนาะဆိုအဲ့လိုမျိုးလို့ကျွန်တော်တို့ကထူးထူးခြားခြားကြီးကိုတွေ့ရတာပထမဆုံး wave တုန်းကပေါ့เนาะဒီက delta မှာကျတော့ကျွန်တော်ကခုနဟာဒီလောက်မတွေ့ရတော့ပြန်ဘူးပြီးတော့အဲ့လို sugar ပြဿနာလေးရဲ့တော့တွေ့တော့တွေ့ရတယ်ဘာတွေထွေလာလဲဆိုတော့ li delta မှာကျတော့ oxygen အရန်လို့ပြီးတော့လူတွေတော်တော်ကြီးကိုခြုံခြုံပြုံးနေပေါ့เนาะအသက်အနေနဲ့ဆုံးရှုံးနိုင်တဲ့အနေအထားလေးတွေ့ရပြန်တော့တခါအဲပြီးတဲ့ပြီးတော့ဒီ omicron ကျတော့ဒီလိုရှုရပြဿနာလေးရတယ်လောက်တော့မရှိတော့ပြန်ဘူးတကယ်ဒီကနေ့အစုပ်ပေါက်တဲ့ဟာတယောက်မှမတွေ့ရတော့ဘူးကွယ်တော်တော်ကြီးအထူးဆန်းဆန်းကြီးဖြစ်သွားတာ
ဟုတ်ကဲ့ဆရာအဲ့တော့နှလုံးကိုဘယ်လိုထိတာကိုသွားတွေ့လဲဆရာ
ဆိုတော့ဘာကြီးသွားတွေ့လဲဆိုတော့ဟိုလူများပြောသလိုဆိုနှာစီးချောင်းဆိုရင်တက်တယ်ပဲလေပင်နိုင်အောင်တက်တယ်လောက်ဟုတ်ပါတယ်ဒါပေမဲ့လည်းအခုလည်းတွေ့ပါတယ်တခြားနိုင်ငံတွေမှာအနီးနားချင်းနိုင်ငံတွေဖြစ်တဲ့ဟောင်ကောင်တို့စင်ကာပူတို့မှာဖြစ်နေတယ်ပေါ့နော်ဆိုတော့အခုဆိုရင် CDC က level 2 alert တော့ထားလိုက်ပြီပေါ့နော်ဟောင်ကောင်ဆိုတော့လေတော်တော်လေးများတယ်လို့ထင်ပါတယ်ကျွန်တော်ထင်တာလေ level 2လောက်ဖြစ်သွားပြီဆိုတော့လေဒီလူတွေမှာဒီ virus လေးကတနည်းအားတနည်းအားဝင်သွားတဲ့ခါမှာသူ့ဟာသူ့နေရာအနေထားလေးတွေရှိတယ်သူ့ဘယ် organ ကိုကြိုက်တယ်လဲဆိုပြီးတော့ဖြစ်တဲ့အပိုင်းတွေမှာဖြစ်လာတယ်ဒီတစ်ခေါက်ကထူးခြားခြားပါတော့တွေ့တယ်ဆိုတော့ lung ဆိုတော့သိတော့မထိဘူးထိတဲ့လူလည်းထိတယ်ဒါပေမဲ့အလောက်ကြီးတော့မထိဘူးအဲဘယ်နေရာတွေမှာသွားပြီးတော့အထိများတယ်လေဆိုတော့ဒီတခြားသော organ တွေဖြစ်တဲ့အဓိက organ ဖြစ်တဲ့နှလုံးကိုတော်တော်လေးကိုသွားပြီးတော့စကားပြောတဲ့အပိုင်းလေးတွေ့တယ်ပေါ့လေနှလုံးရောင်တယ်ပေါ့အဲလူတွေကဘာဖြစ်လဲဆိုတော့နှလုံးအားနေသွားတဲ့လူတွေရှိတယ်တချို့လူတွေကကြတော့နှလုံးခုန်တာတွေမြန်သွားတယ်မတည်ချို့လူတွေကနှလုံးခုန်တာတွေအရန်နှေးသွားတယ်ဒါလူကြီးတွေနဲ့မဟုတ်ဘူးလို့လူငယ်တွေမှာကျွန်တော်တို့တွေ့တာအဓိကလူငယ်တွေမှာတွေ့တာဆိုတော့ယောဂကတော့ကြောက်စရာမကောင်းတဲ့ယောဂတော့ဟုတ်ပါတယ်ဒါပေမဲ့လည်းသူနဲ့ပတ်သက်တဲ့စိုးကျိုးအပိုင်းတွေရှိတယ်ပေါ့လေသူကျွန်တော်တို့သိလာတဲ့အပိုင်းက hard ပေါ့နော်နည်းနည်းလေးထိတယ
်ဟုတ်ကဲ့ဆရာတော့ omicron ကအခုက3လသားနေပါလားပေါ့နော်ကဘာပေါ်မှာဖြစ်လာပြီးတော့ဒါဆရာတို့ပထမဆုံးထူးထူးခြားခြားဒီနှလုံးနဲ့ပတ်သက်ပြီးအထူးသဖြင့်တော့လူငယ်တွေမှာပေါ့ဆရာနော်လူကြီးတွေမှာပြင်ထန်မယ်လို့ထင်တာကနေတွေ့လာတဲ့အတွက်စိုးရင်ဆရာအနေထားတစ်ခုတော့ရှိလာတဲ့သဘောပေါ့
ဟုတ်ပါတယ
်ဆရာအဲ့ဒီခါကျတော့ဒီလိုဖြစ်လာနိုင်တာကိုမြန်မာနိုင်ငံမှာဘလို့လက္ခဏာတွေကိုအဓိကသတိထားပြီးတော့စောင့်ကြည့်တယ်ဆရာကြီ
းအဓိကကတော့လေနှလုံးရောင်တဲ့အခါမှာနှလုံးခုန်တာညံလာတယ်ကိုယ်။နောက်အသက်ရှူမဝဘူးဖြစ်လာတယ်။ဆိုတော့အသက်ရှူမဝပြီသူကလက်ကိုတိုင်းကြည့်လိုက်အောက်ဆီဂျင်ကကောင်းတယ်။96တို့95လို့ဖြစ်လာ။နောက်တစ်ခါယင်ဘက်လာတယ်ပေါ့ကွာ။ချောင်းမဆိုးဘဲနဲ့ယင်ဘက်လာ။ယင်ဘက်အောင်တယ်။အသက်ရှူလိုက်တိုင်းယင်ဘက်အောင်တယ်။ဆိုတော့ဟိုဒါမျိုးတွေနဲ့အထူးပြင်ကျွန်တော်ကပြောချင်တာဆရာဝင်နေအနေနဲ့ပေါ့နော်။သူတို့လူနာတွေလာကြတယ်အသက်ငယ်ငယ်တဲ့လူငယ်လေးတွေပေါ့နော်ဆိုတော့ရင်ဘတ်အောင်နေနောက်ပြီးတော့အသက်ရှူနှလုံးခုန်တာမြန်နေဆိုတော့ဩဒါဩကိုဗစ်ဖြစ်ပြီးတော့စိတ်ဖိစီးမှုလို့ပါကျွန်တော်တို့ဒီမှာသုံးတာအန်ဇိုက်တီပေါ့ဟိုစိတ်ဘယ်လိုခေါ်မလဲဆိုတခုကိုကြောက်လို့ပေါ့
စိုးရိမ်မှုများတာပေါ့လ
ေစိုးရိမ်မှုပဲများလို့ဖြစ်တာပါပေါ့မှတ်နိုင်သလောက်မှန်ပါတယ်အန်ဇိုက်တီကဆိုတော့ကျွန်တော်တို့တွေ့ရတဲ့ကိစ္စနဲ့ကိစ္စဆိုကျွန်တော်ဥပမာထားပြီးပြောရလို့ရှင်နှစ်ယောက်လုံးနေအသက်30ကျော်ပါပဲယောက်ျားနဲ့မျိုးနှစ်ယောက်လုံးကတော့မျိုးမတော်ကြပါဘူးအနေအားစီရနေလာကြတာပါဟိုကိုခန္ဓာအဖွဲ့စည်းပုံနဲ့မတူကြပါဘူးတယောက်ကနည်းနည်းလေးဝါတယ်တယောက်ကပုံမှန်ပဲသူတို့ဒီ vaccine လုံးဝမထိုးထားတဲ့လူတွေပေါ့နော်ဘာလို့ကျွန်တော်ပြောချင်တယ်အားလဲဆိုတော့ vaccine မထိုးထားတဲ့လူတွေမှာဒါမျိုးတွေကတော်တော်လေးကို common ဖြစ်လာတဲ့အတွက်ကြောင့်ပြီးွားတဲ့အခါကျတော့အခွေးလောက်ကြတယ်ပေါ့နော်ခုနှစ်ရှစ်လောက်ကြတဲ့အခါမှာသူတို့ကရင်ပတ်နာတယ်တဲ့အသက်ရှူအောင်တဲ့အခါမှာပြီးတဲ့အခါကျတော့နှလုံးခုန်တာလေးတွေကနည်းနည်းလေးယောက်ျားကတော့ရင်ပတ်နာတယ်နှလုံးခုန်တာဘာမှမဖြစ်ဘူးလို့ပြောတယ်အမျိုးသမီးကတော့သူ့နှလုံးခုန်တာလေးနည်းနည်းမြန်တယ်လို့ထင်တယ်တဲ့သူလေကားတွေပါလေသူကပစ္စည်းတွေရောင်းနေဆိုင်မှာအလုပ်လုပ်တော့အပ ော်တက်အောင်စင်းလုပ်တော့တဲ့သူရှင်ဘတ်တီအောင်နေပေါ့လေနှလုံးကုန်တာလေးတွေလည်းမြန်နေလို့ထင်ရတယ်တဲ့ဆိုတော့ဒါကြောင့်မို့သူစေးရုံလာကြည့်တဲ့အခါမှာဒီမှာကတော့ emergency room ရောက်တဲ့အခါကျတော့အရေးပေါ်ဌာနမှာဒီ EKG လို့ခေါ်တဲ့နှလုံးမှာရှိတဲ့ဆက်နှစ်တိုင်းလိုက်တဲ့အခါမှာပုံမှန်မဟုတ်တဲ့ဟာတွေတွေ့နှလုံးကနေလာတဲ့ enzyme ပေါ့နော်ကျွန်တော်ခေါ်တာတော့ troponin လို့ခေါ်တာပေါ့နော်ဒီနှလုံးကမှာဆယ်ကနေထွက်တဲ့ enzyme ကျွန်တော်ဗမာနိုင်ငံမှာလုံးလို့ရမရတော့ကျွန်တော်လည်းမပြောတတ်ဘူးဒီမှာကတော့ super sensitive အရန်ကို sensitive ဖြစ်တဲ့ troponin ကိုပို့လိုက်တဲ့အခါမှာ400ကျော်ကနေပထမတစ်ခါ400ကျော်ဆို normal ကွာ96လောက်ပဲရှိတာဆို400ကျော်ဆိုမတရားများတာပေါ့လေဆိုတော့အဲ့ဒါနဲ့ဒီလူနာနှလုံးရောင်နေလို့သတ်မှတ်လိုက်ပြီကျွန်တော်ကစေးကိုပြင်လိုက်တာပေါ့တတိယရောက်တဲ့နေ့အချိန်ဒီကောင်ကြတော့ကျွန်တော်ကကြည့်တယ်ကျွန်တော်ကဒီမှာ monitor နဲ့တင်ထားတော့မြင်ရတာပေါ့လေသူ့ရဲ့နှလုံးခုန်က120 130ရှိတယ်ကျွန်တော်နှလုံးခုန်လုံးက60နဲ့100ပါဝင်ချင်ပဲရှိတာဆိုတော့ဒီလောက်တောင်မြန်နေတာမဟုတ်တော့ဘူးဒီတစ်ခုတော့မှားလောက်ပြီဆိုတော့အဲ့တမှာကျွန်တော် mo test ပေါ့နော်နှလုံးကိုကျွန်တော်ကတက်ခိုးလို့ခေါ်တာသူ့ရဲ့ swine ဘယ်လောက်ရှိသလဲဆိုတာကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့တော်မှန်လူတယောက်မှာ50နဲ့60ရှိရတယ်ဆိုတော့အဲ့လူနာမှာ20ပဲရှိတော့ဟာဒါတော့တော်တော်လေးကိုမဟုတ်တော့အဲ့ဒါနဲ့တခြားတက်တယ်တခြားလက်ပြီးလို့လည်းတော့တော်တော်ကြီးကို abnormal ထွက်လဲထွက်လာအောင်အဲ့ဒီမှာပဲကျွန်တော်တို့က CCU လို့ခေါ်တဲ့ဟိုကာဒီကယ်ယူနစ်ပို့မယ်လို့လုပ်နေတဲ့အချိန်မှာညတွင်းချင်းနဲ့တခါလေ blood pressure တွေထိုးကြတယ်တော်တော်လေးကိုကျွန်တော်တို့ကုလိုက်ရပါတယ်ဆေးရုံမှာတစ်လနီးပါးလောက်ကြာကြာကြီးကိုကျွန်တော်တို့ကဒီဟာကိုထိန်းလို့နိုင်လို့ရပါတယ်အမျိုးသားတို့ကကြာတော့ကျွန်တော်ကပထမအမျိုးသမီးမှာဒါမျိုး experience ရလဲကြာရောဒုတိယတစ်ယောက်သိပ်မကြောက်တပတ်အတွင်းမှာပဲဖြစ်လာတဲ့ခါကြတော့ကျွန်တော်ကဒီလိုပဲတခါလေရှိနေမြတ်တက်စီအချိန်ကျတော့ဝုန်းကနေ order လုပ်လိုက်တဲ့ခါမှာကောင်းနေမှာကျွန်တော်တို့ကရှိပြီးသွားပြီဆိုတော့ the preparation လုပ်တာခါကျတော့အမျိုးသားကတပတ်လောက်အတွင်းမှာကျွန်တော်စေရုံကနေကောင်းကောင်းလေးကိုပြန်ပြီးတော့ discharge လုပ်လိုက်ရတယ်လောက်အချိန်ကြီးမဆိုးသွားဘူးပေါ့အသက်အန္တရာယ်လည်းမဆုံးချုံပါဘူးနှစ်ယောက်လုံးက
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျန်